ားဆုံးဒီတိုင်းသားဒီတိုင်းသူရှိရပါတော့အခုဆိုရင်တော့ဒီစစ်ပွဲကြီးရှိနေတဲ့ကချင်ပြည်နယ်နဲ့ပတ်သက်လို့ဒီမြေသားဖွံ့ဖြိုးရေးဝန်ကြီးဌာနအနေနဲ့လောလောဆယ်တော့ပါလိုက်ခွန်တိုင်းမလုံနိုင်သေးဘူးလို့ယူဆပါတယ်အခုဒါတော့အတိုင်းဒါဒီအဲ့ဒီဒေတာရဲ့ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေပါတယ်ခင်ဗျာ
အခုကချင်ပြည်နယ်နဲ့ပတ်သက်လို့တော့ခုနဒုက္ခတဲ့6,000 လောက်ရှိနေတဲ့အနေအထားဖြစ်ပါတယ
်ဟုတ်တယ်
သို့တော့ဟိုတခါတလေကြရင်ခုနနောက်နောက်ဖက်ကြားထဲမှာတက်ခိုက်မှုတွေဖြစ်လာတဲ့အခါမှာယာယီအဖြစ်အရေးတော့ကတကယ်များပြားသွားတဲ့သဘောလေးရှိပါတယ်
ဟုတ်ကဲ့
အဲ့တော့ဟိုဒီနှစ်ဖက်အပြစ်ခတ်ရှိနေခြင်းကြောင့်အဲမိမိတို့ရဲ့နေအိမ်တွေမှာမိမိတို့ရဲ့ကြီးဝါဒီမှာနေထိုင်ဖို့စိုးရိမ်မှုဖြစ်လာတဲ့ခါတိုင်းမှာဒီခုနလိုရှေ့ပြောင်းဒုက္ခတွေဒီအနေနဲ့နေထိုင်ရတဲ့အနေအထားဖြစ်ပါတယ်အဲ့တော့တမာအဖြစ်တော့6,000လောက်ရှိတဲ့အထက်မှာအတွင်းပိုင်းမှာကျွန်တော်တို့3,000လောက်ရှိပြီးတော့နေဆက်လိုင်းတစ်လျှောက်မှာ3,000လောက်ရှိနေတဲ့အနေအထားပဲဖြစ်ပါတယ်။
ဟုတ်
။အဲ့တော့ဒီအတွင်းပိုင်းမှာရှိတဲ့3,000လောက်ကတော့ပြင်ကျွန်တော်တို့ဒီလူသားချင်းစာနာတဲ့အကူအညီထောက်ပံ့နေပေးတဲ့နေရာမှာအခက်အခဲမရှိပေမဲ့နေဆက်လိုင်းမှာရှိတဲ့ဒုက္ခတွေ3,000လောက်ကြတဲ့အခါကျတော့ကျွန်တော်တို့ဒီလုံခြုံရေးအခက်အခဲဖြစ်ပေါ်လာတဲ့အချိန်မှာဖြစ်ပေါ်လာတဲ့အချိန်တိုင်းမှာကျွန်တော်တို့ဟိုပါလေအာသုံကုန်ဆိုင်လုတ်ပြီးခြင်းပေမဲ့လုတ်ပြီးဖို့ခွင့်လမ်းမသာတာလေးတွေရှိပါတယ
်။ဒါမှဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလည်းလောလောဆယ်ကချင်ပြည်နယ်မှာတော့မလုပ်နိုင်ဘူးပေါ့နော်
။ဒီကယ်ဆယ်ရေးလုပ်ငန်းပင်လည်းကျွန်တော်ဦးစားပေးလုပ်နေရတဲ့အတွက်ကြောင့်ဂျန်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကတော့လုတ်ပြီးနိုင်တဲ့အနေအထားမရှိပါဘူး။ဒါကတော့အပြစ်ခတ်ရစဲသွားမှသာလည်းဆော်ပြီးနိုင်တဲ့အနေအထားဖြစ်ပါတယ်
။ဟုတ်ကဲ့။အဲ့တော့ကချင်ပြည်နယ်ပြီးတော့ပေါ့ကျွန်တော်နောက်ထပ်ပေါ့နော်။ညင်ကြည့်တော့ကရင်ပြည်နယ်ပေါ့။ဒီနယ်မြေဒေသဖွံ့ဖြိုးတိုးတက်ရေးဒီနယ်စပ်ဒီအဝင်ကြီးဌာနရဲ့တင်မလုပ်ငန်းအနေနဲ့ဒီဟိုဥမာတဝဲစီမံကိန်းတို့ဟာမျိုးအပါအဝင်ပေါ့နော်ဘယ်လိုလုပ်ငန်းတွေမှာဒီနေစားဒေတာဖွံ့ဖြိုးတိုးတက်ဝင်ကြီးဌာနအနေနဲ့ကရင်ပြည်နယ်အတွင်းမှာလှုပ်ဆောင်နေပါကြည်လက်က
အဲ့တော့ကရင်ပြည်နယ်နဲ့ပတ်သက်လာရင်ဒီတစ်ပိုင်းဖြစ်ပါတယ်အဲ့ဒီ DKP မိသားစုဝင်များတော့မူလကတည်းကပဲလေဒီကျွန်တော်တို့နိုင်ငံတော်စုကနေပူပေါင်းဆောင်ရွက်လာတာဒီရှိပါတယ
်ဟုတ်ကဲ့
အဲ့ဒီကမှသူတို့ရဲ့အင်တော်စုဝင်ပေါင်း1,000လောက်ရှိပါတယ်ဒီ1,000လောက်ကိုပြန်လည်နေရာချတာကြီးလုပ်ငန်းစဉ်ရတော့ကျွန်တော်2010ခုနှစ်ကလေးကလုပ်နေတာဖြစ်ပါတယ်။အဲတော့2010ခုနှစ်မှာပဲသူတို့အတွက်နေအိမ်ကြီးဆောက်ပြီးလဲနောက်တခါဟိုစာနာရိခာ3နှစ်စာထပ်ပတ်ပြီးလဲဒီစာနာရိခာဆိုတဲ့နေရာမှာစာစီစာပင်ပါဝင်တာဖြစ်ပါတယ
်။
ဒီစာနာရိခာရနေတဲ့အတွက်ကြောင့်သူတို့စာရေးတောက်ရင်မပူပြရတဲ့အခါမှာသူတို့ရည်ရှည်ဒီမိသားစုဝင်တွေအတွက်ဒီစိုက်ပျိုးမြေဖော်ထုတ်ခြင်းတိန်တောင်ကို9ဧကနှုံးနဲ့ကျွန်တော်တို့ဖော်ထုတ်နေတာဖြစ်ပါတယ်။ဒီစိုက်ပျိုးမြေဖော်ထုတ်တဲ့နေရာမှာလည်းဒီမိသားစုဝင်တွေကလှူအားပေးပြီးတော့သူတို့လှူအားနဲ့အများအခချင်းငွေတွေရရှိတဲ့အတွက်ကြောင့်ဒီ job opportunities ပေါ့လုပ်ကိုင်ခွင့်လမ်းဖန်တီးပေးခြင်းလည်းဖြစ်ပါတယ်။ဒီ layer စိုက်ပျိုးဖို့အခက်အခဲရှိတဲ့နေရာမှာတော့ကျွန်တော် rubber bin စိုက်ဖို့ဒုလက်တိန်တောင်ငါးဧကနှုံးနဲ့ဖော်ထုတ်ပေးနေတာဖြစ်ပါတယ်အဲ့ဒီပြင်နောက်ရရှိကုသရောင်းဝယ်မှုကိုကျွန်တော်တို့ညော်ကိုပြီးတော့ဒီငန်းကြီးမှုဒေတာနဲ့မဲသဘောဒေတာကို28မိုင်ကတ္တရာလမ်းကျွန်တော်တို့ခင်းနေတာရှိပါတယ
်
ဒီလမ်းခင်းတဲ့လုပ်ငန်းတွေမှာလည်းဒီခုနကအဖွဲ့အစည်းတွေကဒီမိသားစုဝင်တခုချင်းကဒီအလုပ်တွေပေးပြီးတော့ဆောင်ရွက်နေတဲ့အတွက်ကြောင့်ဒီလုပ်ငန်းအနေနဲ့သူတို့ဝင်ငွေတွေရရှိတာဖြစ်ပါတယ်ရရှိမှာလည်းဒီမဲသဘောနဲ့ဒီမြန်ကြီးကိုလမ်းကြောင်းကြီးကောင်းသွားမယ်။လုံခြုံမှုတွေလည်းထိသိမ်းနိုင်မယ်ဆိုရင်ဒီနေဆက်ကုန်စည်ကုသရောင်းဝယ်မှုတွေကြည့်တော့အခြေအနေကောင်းလေးတွေဖြစ်ထွန်းနိုင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီအင်ဂျီစားချင်းနိုင်ငံတွေနဲ့စီးပွားရေးကုလူဆက်ဆံတဲ့နေရာမှာတော့ဒီခေတ်တစ်ခုတည်းနေဆက်ဝယ်ပေါင်းတစ်ခုတည်းနဲ့တော့ပြုံလုံးနိုင်စွာမရှိဘူးဖြစ်ပါတယ်။ဒါကြောင့်ဖြစ်နိုင်တဲ့မြတ်ဒီကုသရောင်းဝယ်မှုတွေဖြစ်ထွန်းမှာဖြစ်ပါတယ်။ဒီလိုဖြစ်ထွန်းတဲ့အခါမှာလည်းပထမပိုင်းတော့နေဆက်ကုန်သွယ်ရေးလောက်ကစပါပဲ။ရရှိမှာတော့ normal trade လို့ခေါ်တဲ့ပုံမှန်ကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ခြင်းအဖြစ်ဒီဒေတာတွေရဲ့ခုနလိုဖွံ့ဖြိုးတိုးတက်မှုနဲ့သူတို့ရဲ့ဒီအသက်ဝန်းကျောင်းပြုမှုထောက်ပံ့ပြုမယ်လို့ကျွန်တော်လည်းညွှန်ကြည့်ပါတယ
်။ဟုတ်ကဲ့။ပြည်ပြည်နယ်မှာတော့ဘောနော်အဲ့လိုမျိုးနေဆက်ရေးရဖွံ့ဖြိုးတိုးတက်ဝန်ကြီးဌာနရဲ့ကုလူမျိုးလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာအခုခါမှာအပြစ်ခတ်ရစဲဟိုသဘောတူညီချက်ရယူထားပြီးဖြစ်တဲ့ဒီကျေးရင်အမျိုးသားအစည်းအဝေးအနေနဲ့ရောဘလောက်များပါဝင်ကူညီမှုရှိနေပါလဲခင်ဗျာ
အခု KNU နဲ့အပိုင်းကတော့ဒီအပြစ်ခတ်ရစဲပြီးတဲ့ခါမှာဒီပိုင်းကပူတော်မှများတဲ့အပိုင်းဖြစ်ပါတယ်နေမြားဖြစ်လဲပူချိန်ပြတ်နေလူဦးရေအဖြစ်လဲပူများတယ်နောက်တစ်ခါဒီနဲ့တစ်ဆက်တစ်ဆက်ထဲမှာပဲဒီလက်ရှိယာယီအဖြစ်ထိုင်းနိုင်ငံနေဆက်ဒီမှာနေရတဲ့ဒုက္ခတွေစခန်းပေါင်း ဟိုတော်တော်များများလူဦးရေ3,000-4,000လောက်3,000ကျွဲလောက်ရှိနေတဲ့အနေအထားဖြစ်ပါတယ်အဲ့တော့ဒုက္ခသည်စခန်းလည်း9ခုလောက်ရှိတယ်ပေါ့လေအဲ့တော့ဒီရာဒီကတော့ပို့ပြီးတော့ရည်ရှိရှင်းရမယ်လုပ်ငန်းစဉ်တွေမှာဖြစ်ပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီလူတွေပဲဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့ဟိုမိမိရဲ့နေရာမှာပြန်လဲအခြေချနေထိုင်ရင်အသက်မွေးဝန်းကြောင့်လုပ်ငန်းတွေလုပ်ကြရင်နောက်တစ်ခါပြန်လဲထူထောင်ရင်းနဲ့ရည်ရှိဖွံ့ဖြိုးတိုးတက်ရင်ဒီ sustainable development ညာတဲ့ဒီဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တာမန်ဒီစိုက်ရေးပြုံးရေးအသက်မွေးဝန်းကြောင့်တော့လည်းမပြီးတော့အဲ့တော့ဒီချိန်မှာတော့ကျွန်တော်တို့ကဒီဟိုအသေးစားဆက်မှုလုပ်ငန်းတွေနောက်တစ်ခါလူဝင်ရအခြေပြုတဲ့ labor intensive industries တွေဒါတွေပါထူထောင်မှုအတွက်ကျွန်တော်တို့ဒီဖားမှာဆက်မှုစုံတစ်ခုနဲ့စပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ
်
ဒီရှင်မှာလည်းဒီဖားဆက်မှုစုံတစ်ခုတည်းနဲ့တော့ကျွန်တော်တို့မလုံလောက်ပါဘူးနံမိတ် line နဲ့တင့်တင့်နဲ့အပေါ်ဝေးလောက်မှာဆိုတော့ကျွန်တော်တို့နေရာတိုင်းနေရာတိုင်းမှာစက်မှုလုပ်ငန်းလေးတွေထူထောင်မှုဖြစ်ပါတယ်။တချို့သောကျွန်တော်တို့ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေဆွဲဆောင်မှုတွေပေးနိုင်ရင်တချို့သောလုပ်ငန်းတွေကဒီထိုင်းနိုင်ငံညွန်သားမကကျွန်တော်တို့နိုင်ငံအတွင်းမှာပြန်ပြီးတော့ဒီလုပ်ငန်းတွေခွဲပြီးတော့ထူထောင်နိုင်တယ်ဆိုလို့ရှိရင်လည်းဒီရွှေပြောင်းအလုပ်သမားတွေတာဝန်ထမ်းဆောင်ရတဲ့ဒီရဲ့ဝန်ထုတ်ဝန်ပိုးဖြစ်နေတဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာနှစ်ဦးနှစ်ဖက် win-win model ဒီကြိုးချစ်ထုတ်မှုတွေရှိပါဖြစ်တဲ့အတွက်ကြောင့်ရည်ရှိပါတော့ဒီလောက်အထိကိုကျွန်တော်တို့ပြောင်းမှပြီးဆောင်ရွက်ပါတယ်။အ
ဲဒီနေကံဖြစ်တဲ့ဒီအမျိုးသား CEO KNU ကဒါကြောင့်တို့ကဆက်ဆံရေးယုံ၄ယုံတော့မှအစိုးရအနေနဲ့ဆွေးနွေးကြည့်တာတို့
ဟုတ်ကဲ့
တို့လည်းဒီမျိုးကြီး၄မျိုးပါဆက်ဆံရေးယုံတွေဖွင့်တော့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာတို့ရောဒေသခံဒီဟိုတို့တို့တော်တော်များများပူဇော်ကြည့်ထားတဲ့ဒီဖြစ်တဲ့အတွက်ကြောင့်တို့တို့ရောပါဝင်ဆောင်ရွက်ဖို့ရှိလာ
အဓိကတော့အခုအချိန်မှာတော့ဆက်ဆံရေးကစတင်တဲ့အချိန်ပဲဖြစ်နေကြပဲရှိပါတယ်။တော်တော်ရင်းရှင်းကိုကြည့်မယ်ဆိုရင်တော့တကယ်တမ်းကျတော့လုပ်ငန်းစဉ်တွေတိုင်းဟာအစိုးရကဟိုဥဆောင်ဥရွက်ပြုရတာဖြစ်ပေမဲ့တကယ်အောင်မြင်ဖို့ကတော့ပြည်သူတွေပါဝင်မှာဖြစ်ပါတယ်။ဒီမှာခုနပြည်သူတွေကိုကိုစားပြုတဲ့ society စဖြစ်လာပါမယ်တို့တို့ဒီချိန်တုန်းကတော့လက်နက်ကိုင်ဖွဲ့စည်းနောက်တော့နိုင်ငံရေးဖွဲ့စည်းဒီကနေပြည်သူဖွဲ့စည်းဆိုတာမျိုး public society စ civil society စဖြစ်လာပြီးတော့ပြည်သူတွေကိုယ်တိုင်လုပ်ကိုင်ဆောင်ရွက်နိုင်စွာရှိအောင်စွမ်းရည်ရှိလာအောင်ပြည်သူပြုထောင်တဲ့ပေးချေရကျွန်တော် empowerment ဖြစ်ပါတယ်
ဒီ project ကြီးအပါဝင်ပေါ့နော်ဒီနေဆက်ဖွံ့ဖြိုးရေးလုပ်တဲ့နေရာမှာဒီတိုက်ပွဲတွေဖြစ်နေတဲ့နေရာစစ်ပွဲဖြစ်နေတဲ့နေရာမှာမူအားဖြင့်အပြစ်ခတ်ရစဲဒီပထမဘောနော်ဒီအပြစ်ခတ်ရစဲပြီးသွားရင်ဘောနော်အပြစ်ခတ်ရစဲပြီးသွားတဲ့အချိန်မှာကျန်တဲ့ဒီနိုင်ငံရေးဆွေးနွေးတာတွေဘာလို့မလုပ်ခင်နေမြေဖွံ့ဖြိုးတိုးတက်ရေးကိုအရင်လုပ်နိုင်လို့ရှိရင်လုပ်ခဲ့လို့နေမြေဖွံ့ဖြိုးတိုးတက်သွားပြီဆိုရင်ပြဿနာတွေကိုမဆွေးနွေးခင်မှာကိုပြည်လည်ပြီးသားတော့ဖြစ်နေလိမ့်မယ်ဆိုတော့ဒီပြောင်းမှန်းချက်တွေရှိကြပါတယ်အဲ့တော့အဲ့ဒါကိုလည်းဟိုဝိညာဝိညာနဲ့ဒီတိုင်းပဲရှုမြင်တဲ့သူရှိတယ်လို့တချို့ကြတော့တခြားရှုတော့ငါကြည့်တာရှိပါတယ်။အဲ့တော့နေမျိုးဖွံ့ဖြိုးတိုးတက်ရေးကိုလုပ်လို့ရှိရင်ဘယ်သူတွေကြိုးရှိမလဲ။အဲ့တော့ဒီတာဝန်ယူဆောင်ရွက်မဲ့ဒီအစိုးရပိုင်းကပုံကိုယ်ကြီးအပါဝင်ဆောင်ရွက်ကြမဲ့ဒီအစိုးရနဲ့ညီဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေအဲ့ဒီဒေသမှာဒီလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေဒီပုံကိုယ်ကြီးဒီအဖွဲ့စည်းတွေလောက်မှာပဲအကျိုးဖြစ်သွားပြီးတော့ဒီကရဆူဖြစ်တဲ့ဒီအောက်ခြေလူလူကတော့ဒီဒေတာတွေမှာရှိတဲ့သေယံဇာတာတွေနဲ့ပတ်သက်လို့လားနေပြည်တော်တို့တိုက်လို့လို့ထုတ်ပြောလို့ပုံပေါ်ကြီးသူတို့တက်တာတော့ဘာမှခြံခဲ့တော့မှမဟုတ်ဘူးဆိုတော့ချူတော်ကြီးကြည့်နေတဲ့လူတွေရှိပါတယ်အဲ့တော့ဒါတွေကအဲ့လိုမျိုးဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဆိုတော့ဝင်းကြီးရဲ့ပေါ့နော်ဗိုလ်ချုပ်ကြီးရဲ့ဒီပုံပိုင်းအယူအဆပေါ့နော
်ဘယ်နှစ်ဖက်ကနေတွေးမြင်မှုဆိုတာတော့ဒါတော့အမှန်ရှိတဲ့ကိစ္စရပဲဖြစ်ပါတယ်နောက်တစ်ခါကွဲပြားခြားနားတဲ့အမြင်ဆိုတာရှိတာလည်းသဘာဝကျတဲ့အမြင်ပဲဖြစ်ပါတယ်တို့တော့ကျွန်တော်တို့ဒီဘယ်လူတန်းစားကိုအခြေပြုရမလဲဘယ်လူတန်းစားရဲ့အကျိုးစီးပွားကိုကျွန်တော်တို့ရှေ့ရှုရမလဲဆိုတဲ့ကိစ္စရကတော့ရေးကြည့်ပါတယ်အဲ့တော့ပြည်တော်စုအစိုးရအနေနဲ့တော့ပြည်သူလူထုရဲ့အကျိုးစီးပွားသာလျှင်ကျွန်တော်တို့ပေါ်ဆောင်ရမှာဖြစ်ပါတယ်အဲ့တော့ဒီကျင်းပြည်နယ်မှာရှိတဲ့ပြည်သူတွေရဲ့ဘဝကိုကြည့်လိုက်မယ်ဆိုရင်လည်းသူကတက်တန်းအရှိဆုံးသောလက်နက်ကင်ပฏิပတ်ခါကြားထဲမှာနေထိုင်ကလာတဲ့ဟိုပြည်သူတွေဖြစ်ပါတယ်သူတို့ရဲ့ဘဝအစ်မတန်တနာစရာကောင်းပြီးတော့အစ်မတန်မှအနာဂတ်ကင်းမဲ့ကြတဲ့ပြည်သူတွေဖြစ်ပါတယ်တမာအဖြစ်ပြည်သူတွေကအစ်မတန်ယိုသားကြတဲ့လူတွေဖြစ်ပါတယ်ပြီးတော့သူ majorities ပေါ့အများစုကိုကြည့်မယ်ဆိုရင်လည်းဒီမိမိရဲ့တန်ကြမ္မာကိုမိမိဖန်တီးနိုင်စွာအားနည်းတဲ့ကလေးတငယ်တွေနဲ့မိန်းမတွေဖြစ်ပါတယ်အဲ့တော့ဒီယောက်ျားတွေဆိုတာတော့တကယ်လားပြောရင် 25% တော့ပဲကိုစားပြုတာဖြစ်ပါတယ
်
ဒါကြောင့်ကျွန်တော်တို့ဒီ ဒီပြည်သူ့ရဲ့အကျိုးစီးပွားကိုဦးထိပ်ထားမှာဖြစ်တဲ့အတွက်ကြောင့်ပြည်သူ့အကျိုးစီးပွားကိုဟိုဖြစ်ထွန်းအောင်တော့ကျွန်တော်အစိုးရမှာတာဝန်ရှိပါတယ
်
ခုနလိုတခြားသောလူတွေအကျိုးရှိသွားတယ်ပြည်သူတွေအကျိုးမရှိသွားဘူးဆိုရင်ကျွန်တော်တို့ရဲ့ညံ့ဖြစ်မှုတိုင်းဖြစ်ပါမယ်အစိုးရကလိုအပ်လို့ဥဆောင်ဦးရပြုရပေးပဲပြည်သူတွေရဲ့ပါဝင်မှုပြည်သူတွေရဲ့ပါဝင်လုပ်ကိုင်မှုပြည်သူတွေရဲ့ထိန်းချုပ်မှုကိုကျွန်တော်အစီအစဉ်ဖြစ်ခေါ်နေတယ်ကျွန်တော်လည်းတို့ကြားရပါမယ်